တီရီကေဟာ
ရေဒီယိုဗီရီတက်စ်အေရှားကိုနားဆင်နေကြတဲ့တောတာရှင်များအားလုံးမင်္ဂလာပါဒီနေ့တီရီကေဟာကန္တာမှာအိနာဦးစီးမြာကိုဇနီးမယားကိုမုတ်ဆိုးမအသွင်ကြိုတင်ပြင်ဆင်ပေးဖို့ဆိုတဲ့ခေါင်းစဉ်နဲ့ကျမဂျူလီယာဂျူဂျူခင်ကတင်ဆက်ပေးပါမယ်။အိမ်နောက်ရှင်အမျိုးသားများစွာတို့ဟာလက်ထက်ထိမ်းများဂတိကပုတ်ကိုနားလည်သဘောပေါက်ခဲ့ပြီးမြဲတည်တဲ့အချိန်ကြမှာနှစ်ဦးခွဲခွာကြရမယ်ဆိုတဲ့ဂတိကိုတချို့သောသူတွေကပြက်ကွက်ခဲ့ကြပါတယ်။ဒီတော့ဇနီးမယားတို့ဟာယောက်ျားခင်ပွန်းရှိပေမဲ့ကွဲကွာသွားကြရတဲ့အခါမှာမုတ်ဆိုးမအသွင်နဲ့ဘဝကိုတာသမီတွေနဲ့ရက်တီရုန်းကန်ကြရပါတယ်။ဒါကြောင့်ဒီနေ့မှာတော့မုတ်ဆိုးမတယောက်အိမ်နောင်ဦးစီးတယောက်မရှိတဲ့တီရီကေဟာမှာဒီအိမ်နောင်ရှင်အမျိုးသမီးအတွက်ဘဲအရာတွေကတော့ဖြင့်ကြိုတင်ပြင်ဆင်ထားတဲ့နဲ့ဆိုတာကိုကျမမှတ်ထားသရွေ့တင်ပြပေးခြင်းပါတယ်ရှင်။တော်တာရှင်များရှင်အိမ်နောင်ရှင်ယောက်ျားတယောက်ဟာသူလက်ထက်ခဲ့တဲ့ဇနီးမယားအပေါ်မှာအသက်ထက်ဆုံးကိုကျင့်တရားနဲ့ပတ်သက်ပြီးအသက်ထင်ရှားရှိစဉ်တလျှောက်လုံးမှာစောင့်ကြပ်ကြည့်ရှုကာကွယ်ပြီးခဲ့တဲ့သူတယောက်ပါဒါပေမဲ့လို့ဒီအမျိုးသားတွေဟာသူတို့ဇနီးမယားတွေကိုငွေရေးကြေးရေးပဲဖြစ်ဖြစ်တခြားလူအပ်တာတွေကိုပဲဖြစ်ဖြစ်ထောက်ပံ့ပေးကမ်းဖို့ဘဝဆက်လက်ရည်တည်ဖို့အတွက်ကိုတော့အထောက်အကူပြုတယ်ဆိုတာကိုတော့အင်မတန်မှရှားပါလှပါတယ်ဒီလိုပါပဲတချို့သောဇနီးမယားတွေဟာလည်းကိုခင်ပွန်းရဲ့အလုတ်အကိုင်းဝင်ငွေရင်းနှီးမြှောက်နှံမှုစတဲ့အသေးစိတ်အကြောင်းအရာတွေကိုသိဖို့စိတ်ဝင်စားဖို့အင်မတန်မှခဲယဉ်လှပါတယ်။ဒါပေမဲ့လို့ဒီလိုအကြောင်းအရာတွေကိုတော့အချိန်အနည်းငယ်လောက်နဲ့ဒီအမျိုးသမီးတွေဟာလေးလာလိုက်တာနဲ့သိနိုင်ပါတယ်။ဒါဟာလည်းအမျိုးသမီးတိုင်းရဲ့ထူးခြားတဲ့ဖြတ်ထွန်းညာရှိမှုဆိုတာကိုအမျိုးသမီးတိုင်းသိပါတယ်။များသောအားဖြင့်ခင်ပွန်းတွေဟာသူတို့ဆုံးပါသွားတဲ့အချိန်သူတို့မရှိတော့တဲ့အချိန်မှာသူတို့ဇနီးဘာတွေဆက်ပြီးဘဝကိုရုန်းကမလဲဆိုတာသူတို့တွေးနေတတ်ကြတဲ့သူတွေပါအသက်30ရှိတဲ့ခင်ပွန်းထက်အသက်60အရွယ်ခင်ပွန်းကပိုပြီးတွေးတော့မှာပါဒီအတွေးတွေထဲမှာမှတွေးနေပြီးဒီအချိန်ကစပြီးသူဇနီးကိုတင်ပေးခဲ့ရမှာပါဒီလိုတင်ကြားပေးဖို့ဆိုတာကလည်းဒီခင်ပွန်းရဲ့တွေးခေါ်မျှော်မြင်မှုနဲ့ဒီဇနီးမယားအပေါ်မှာထောက်ထားညတာမှုတို့ပေါ်မှာလည်းမူတည်ပါတယ်တော်တာရှင်များရှင်တိရိကေဟာမှာပထမဆုံးလိုအပ်တဲ့အကြောင်းအရာတစ်ခုကတော့အိမ်တော်ရှင်အမျိုးသမီးရဲ့ပညာအရည်ချင်းဒါမှမဟုတ်တွေးတောဆင်ခြင်တတ်မှုတို့အပေါ်မှာအများကြီးမူတည်ပါတယ်။ဒီအချိန်မှာသူဇနီးကိုမိမိအိမ်တော်ရဲ့အိမ်မှုကိစ္စစီမံခန့်ခွဲမှုအရာအလုံးကိုအပ်ပြီးလုပ်ကင်စေရမှာဖြစ်ပါတယ်။ဒီလိုဖြစ်စေဖို့ကလေအိမ်တော်ဦးစီးကဒီမိသားစုအတွေ့လုံလောက်တဲ့ဝင်ငွေကိုပံ့ပိုးပေးထားရမှာဖြစ်ပါတယ်။ဇနီးတွေကလည်းသူခင်ပွန်းရှားဖွေပေးထားတဲ့ငွေအင်အားပေါ်မူတည်ပြီးအိမ်ရဲ့အသုံးစရိတ်တွေကိုကင်တွယ်ဖြည့်ရှင်းရမှာဖြစ်ပါတယ်။စီးတဲ့ရေဆဲတဲ့ကဒင်းဆိုသလိုပေါ့သူဝင်ငွေပေါ်မူတည်ပြီးမိသားစုအတွက်တွက်ချက်ပြီးသုံးစွဲတတ်ရပါမယ်။ဒီနည်းအားဖြင့်လည်းသူမဟာခင်ပွန်းရဲ့အလုတ်အကိုင်းရင်းနှီးမြှောက်နှံမှုစတာတွေကိုအထူးသိရှိနားလည်ဖို့လိုအပ်လာပါတယ်။သူမဟာဒီနှစ်တွေမှာမိမိကိုယ်တိုင်ဒီစီးပွားရေးလုပ်ငန်းတွေလူမှုရေးလုပ်ငန်းတွေတာသမီရေးကိစ္စတွေကိုကိုယ်တိုင်စူးစမ်းပြီးဗဟုသုတတွေရှာဖွေပြီးတော့လောက်ကင်ပုံလောက်ကင်နည်းတွေကိုရှာယူလေ့လာပြီးလက်တွေ့လောက်ကင်ရမှာဖြစ်ပါတယ်။အမျိုးသမီးတွေရဲ့တဘာဝကိုကအမျိုးသားတွေထက်ဒါတွေကိုပိုပြီးတက်လွယ်တာပါ။တခါတလေမှလည်းအမျိုးသားရဲ့စီးပွားရေးကိုဒီဇနီးကပဲအကောင်းဆုံးအတိုင်ပင်ခံအဖြစ်ခင်ပွန်းရဲ့စီးပွားရေးကိုအောင်မြင်စေတာပါအကယ်၍အောင်မြင်လို့ငွေရေးကြေးရေးအမြောက်အများရခဲ့ရင်လည်းဒီဇနီးတွေကဒီငွေတွေကိုဖြုံးပစ်တတ်တဲ့သူမဟုတ်ပါဘူးဆိုတာဒီခင်ပွန်းတွေသိထားတဲ့အချက်တစ်ချက်ပါခင်ပွန်းရဲ့စီးပွားရေးတိုးတက်လာတဲ့အတွေ့ဒီအကျိုးအမြတ်ကတော့ဘယ်လိုလဲဇနီးအပေါ်ပဲမူတည်တာပါအိမ်နောင်တစ်ခုအတွဲတင့်တင့်မြတ်တဲ့ဝင်ငွေရှိရင်တော့ဒီဇနီးမယားအတွဲပိုးပြီးကင်တွယ်ဖြည့်ရှင်းရတာအဆင်ပြေပါတယ်။ဒီဇနီးမယားအနေနဲ့ကတော့ခင်ပွန်းရဲ့ဝင်ငွေတွေကိုဘယ်လိုပဲပေါးများနေပါစေအရှံပဲသုံးဆွဲဖို့ကတော့ဘယ်တော့မှအတွေးမပေါ်တတ်တဲ့သူဆိုတာခင်ပွန်းတွေသိထားရမှာပါ။ တော်တာရှင်များရှင်တကယ်လို့ဒီခင်ပွန်းတယောက်ဟာသူ့ဇနီးကိုငွေအမြောက်အများပေးထားပြီးမန်နေဂျာအဖြစ်သူ့လုပ်ငန်းမှာခန့်ထားခဲ့ရင်သူမဟာသူ့ပိုင်ငွေအဖြစ်နဲ့ပိုပြီးတိုးတက်အောင်လုပ်မယ်ဆိုတာဒီခင်ပွန်းတွေသိထားရမှာပါဒီခင်ပွန်းတယောက်အနေနဲ့ငါဟာငါမိမကိုကိုကိုပိုင်ငွေကိုဘယ်လိုကင်တွယ်မလဲဆိုတာကိုသင်ပြခြင်းပဲဖြစ်တယ်ဆိုတာကိုဒီအိမ်နာဦးစီးသိထားရမှာဖြစ်ပါတယ်အားလုံးသောဇနီးမယားတွေဟာသူတို့ရဲ့ခင်ပွန်းတွေရဲ့ဝင်ငွေတွေကိုစူးစမ်းပြီးထိမ့်သိမ့်အသုံးပြုသလိုပွားများအောင်လဲမိမိတို့ရဲ့ဗီဇမှာပါလာပြီးသားပါနောက်တစ်ဆင့်တက်ပြီးဇနီးတွေကိုမုတ်ဆိုးမအသွင်မိမိရဲ့ကိုယ်ပိုင်အလုပ်ကိုလဲကိုယ်တိုင်လုပ်ကင်စီတာပါမိမိဝင်ငွေနဲ့မိမိဘဝကိုရည်တည်တတ်အောင်ပြုလုပ်ပေးရမှာဖြစ်ပါတယ်ကျမတွေ့ဘူးတဲ့တငယ်ချင်းတယောက်ကတော့သူ့ရဲ့ခင်ပွန်းကသူ့ဇနီးဟာသူ့ခင်ပွန်းဘာအလုပ်ဖဲလုပ်လို့အမဲသူ့အနားမှာအတွင်းရင်းမှုတယောက်လို့သူ့ကိုလိုလေသေးမရှိအောင်ကူညီပေးတယ်ဆိုတာကိုပြောပြဘူးပါတယ်ဒါတောင်မှသူ့ဇနီးကသူ့ကိုယ်ပိုင်ဝင်ငွေနဲ့သူ့ဖာသာသူ့ရက်တီနိုင်တဲ့သူတယောက်ပါတဲ့အင်မတန်မှအတူယူဖို့လဲကောင်းလာပါတယ်လို့ကျမထင်မိပါတယ်သတ္တရှင်များရှင်နောက်အိမ်နောင်စုတစ်ခုမှာတော့သူတို့ကမင်္ဂလာသက်15နှစ်ရှိပြီသူဇနီးကကွန်ပျူတာစာစီစာရိုက်တဲ့သူတယောက်ပါတဲ့သူဟာဘာသာရေးစာတွေများများရိုက်ရတယ်ရက်ွက်ရေးစာတွေကျောင်းသားဘောင်းဆောင်ရဲ့စာတွေကိုအမျိုးစုံရိုက်ရတဲ့သူပါဒါဟာလေသူ့ရဲ့အသက်မွေးဝမ်းကြောင်းတစ်ခုပဲဖြစ်ပါတယ်သူကိုပိုင်ဝင်ငွေနဲ့ရက်တည်နိုင်တဲ့သူတယောက်ပါဒီလိုမျိုးအိမ်တော်တွေကခင်ပွန်းတွေမရှိခဲ့ဘူးဆိုရင်မိမိတို့ဖာသာရက်တည်နိုင်တဲ့ဇနီးမယားတွေဆိုတာခင်ပွန်းတွေစိတ်ပူစရာမလိုတဲ့အိမ်တော်စုတွေပဲပေါ့ခင်ပွန်းနိုင်ဟာလေသူနောင်တစ်ချိန်မှာဒီမိသားစုကနေထွက်ခွာသွားရတဲ့အချိန်မှာကျမတို့ခရိယံမှာတော့တည်တန်းစာပေါ့ဒါမှမဟုတ်ရင်လေမိမိမရှိတော့တဲ့နောက်ပိုင်းမိမိမိသားစုကိုဘာတွေဖြစ်စေခြင်းနဲ့ဘာတွေဆက်လုပ်ရအောင်မဲဆိုတာတွေကိုရေးသားခဲ့ဒါမှမဟုတ်ရင်လေမှားထားခဲ့ရမှာပါဒါဟာသူမိသားစုအတွက်နောက်ဆုံးရေးတဲ့စာနောက်ဆုံးအမှားစာပဲဖြစ်မှာပါအခုလိုမျိုးဇနီးမယားအတွက်ကြိုတင်ပြင်ဆင်ပေးထားခြင်းဟာလေအိမ်တော်ဦးစည်းကောင်းတယောက်အတွင်စောင့်တာပါပဲမဟုတ်ပါလားသူမရှိတော့တဲ့နောက်ပိုင်းသူဇနီးသူသားသမီးတို့အတွက်စိတ်ချစွာထားခဲ့ဖို့အတွက်ပဲမဟုတ်ပါလားအရေးကြီးဆုံးအချက်တစ်ချက်ကတော့ခင်ပွန်းတဲ့ဇနီးမောင်နှံတို့အပြည့်အစုံသိရှိထားဖို့ကမုတ်ဆိုးမတယောက်တကယ်ဖြစ်သွားခဲ့ပြီဆိုရင်သူမှဝင်ငွေကနေသွားပြီးသူခင်ပွန်းလိုဝင်ငွေရှာပေးမဲ့သူမရှိတော့ဘူးလောကကြီးကိုတယောက်တည်းရင်ဆိုင်ရတော့မယ်ဓာရီကိုဒီမုတ်ဆိုးမတယောက်ရင်ဆိုင်ရတဲ့အခါမှာတစ်ချိန်ကသူခင်ပွန်းကသူ့ကိုမုတ်ဆိုးမတဖွဲတင်ပေးခဲ့ပါလားဆိုတာကိုအမှတ်ရကျေးဇူးတင်နေမှာပါသူ့ရဲ့ဇနီးကိုလည်းတင်ပေးခဲ့ရတဲ့အကြောင်းရင်းတွေကိုအစ်စ်အစမ်းလို့မဟုတ်ပဲရင်ဆိုင်တတ်လာပြီဆိုတာကိုဒီဇနီးသိနေမှာပါကျမဟာလည်းမုတ်ဆိုးမတယောက်ပါဒါကြောင့်အိမ်တော်ဦးအစကစပြီးကြိုတင်ပြင်ဆင်ခဲ့ကြမယ်ဆိုရင်နောက်တစ်ချိန်မှာလက်တွေ့ကြကြအခက်အခဲမရှိလှုပ်ဆောင်တတ်လာမှာပါဆိုတဲ့ဒီအခြေခံအချက်ကလေးတွေကိုတင်ပြပေးရင်ဒီနေ့သီရိကရာကဏ္ဍကိုရှင်းနာလိုက်ပါတယ်သောတာရှင်များအားလုံးအောင်မြင်တဲ့အိမ်တော်စုတွေတာယာတဲ့အိမ်တော်စုတွေဖြစ်ကြပါစေ